တနင်္လာနေ့တုန်းကပြုလုပ်တဲ့ဗာဂျီးနီးယားနဲ့နယူဂျာစီပြည်နယ်တွေရဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာဒီမိုကရက်တစ်ပါတီကနေလွယ်လင့်တကူအနိုင်ရသွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်ပဲနေနဲ့နိုင်ငံရေးအရအတော်လေးကိုအထိနာသွားခဲ့ပါလေ။ဒါဟာနောက်နှစ်ကျင်းပမဲ့ကွန်ဂရက်လွှတ်တော်အတွက်အောက်လွှတ်တော်အမှတ်နေရာ435နေရာနဲ့အထက်လွှတ်တော်အမှတ်နေရာ3ပုံတစ်ပုံကိုရွေးချယ်မဲ့ဂျာကာလာရွေးကောက်ပွဲအတွက်ရိုက်ခတ်မှုတွေအများကြီးရှိလာမှာဖြစ်ပါလေ။ဒီလိုဒီမိုကရက်တို့အနိုင်ရတဲ့အဓိကအကြောင်းကတော့သမ္မတဒေါ်နယ်ထရန့်ပေါ်မှာစိတ်ဆိုးဒေါသထွက်နေမှုတွေကြောင့်ဖြစ်တယ်လို့ Exit Polls ဆိုခေါ်တဲ့ရွေးကောက်ပွဲမဲပေးပြီးထွက်လာသူတွေကိုမေးမြန်းချက်တွေကပြသနေပါတယ်။ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ရွေးကောက်ခံရသူ Phil Murphy ကဒီရွေးကောက်ပွဲရလဟာ Republican Party ကဒေါ်နယ်ထရန့်ကိုလုံးဝငြင်းပယ်ခြင်းဖြစ်တယ်လို့ဆိုပါတယ်။ဗာဂျီးနီးယားပြည်နယ်မှာ Republican Party ဝင် Ed Gillespie ကိုအနိုင်ရခဲ့သူ Democrat Ralph Northam ကမဲဆွယ်စဉ်ကာလတုန်းက Trump နဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဥတီပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေဟာသမ္မတ Donald Trump အရွေးခံပြီးတစ်နှစ်ကြာမှပေါ်ထွက်လာတာဖြစ်ပြီးလူလူထောက်ခံမှု40ရာခိုင်နှုန်းအောက်ထိသမ္မတတယောက်အနေနဲ့သမိုင်းမှာမကြုံစဖူးအောင်ကြာဆင်းနေတဲ့ Donald Trump အဖို့အနာဂတ်နိုင်ငံရေးကံကြမ္မာကိုဖော်ပြနေခြင်းဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။